This is an SBS Learn English podcast. English on repeat.
Repeat.
Repeat. It's easy to do. Just listen and repeat.
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 Just listen and repeat.
Give it a try and you'll find your way. Just say the words and you'll be okay.
Repeat.
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 Minglawa shi. English on repeat ကနေကြိုဆိုပါရစေ။ကျွန်မနာမည်ကမူလှိုင်းသိမ့်ဖြစ်ပါရစေ။အားလုံးနဲ့အတူတူအပိုင်းလိုက်တင်ဆက်ထားတဲ့ဒီသင်ခန်းစာအသစ်ကိုစတင်ရတဲ့အတွက်ကြည်နူးမိပါရစေ။ဒီသင်ခန်းစာထဲမှာ out and about ဟိုဟိုဒီဒီသွားလာတဲ့အခါမှာအသုံးပြုနိုင်တဲ့စကားလုံးတွေ၊ဝါကျက်တွေကိုလေ့လာရမှာဖြစ်ပါရစေ။တငယ်ချင်းအသစ်တွေနဲ့ချိန်တွေ့တဲ့အခါမှာသုံးတဲ့အသုံးနှုန်းတွေ၊စနေ၊တနင်္ဂနွေလိုပိတ်ရက်တွေအကြောင်းနဲ့နေရာတစ်ခုခုကိုပထမဆုံးအချိန်သွားဖို့လို့တော့တစ်ဖက်လူကအကျိုးပို့လုပ်ပြီးတဲ့အခါမှာသုံးနိုင်တဲ့အသုံးနှုန်းတွေကိုလေ့လာရမှာဖြစ်ပါတယ်။ဒီကနေ့မှာတော့တယောက်နဲ့တယောက်တနေရာရာမှာဆုံကြရအောင်လို့ပြောချင်ရင်ဘယ်လိုပြောရမလဲဆိုတာကိုလေ့ကျင့်ကြရအောင်ပါ။အဆင်သင့်ဖြစ်ပြီလားရှင်။အဆင်သင့်ဖြစ်ပြီဆိုရင်နားဆင်ပြီးလိုက်ပြောကြည့်အောင်ပါပဲ။တခါတလေဆုံကြရအောင်လေလို့ပြောချင်ရင်အခုလို့ပြောဆိုနိုင်ပါတယ်။
Repeat.
Let's hang out sometime. Let's hang out sometime. Let's hang out sometime. Let's hang out sometime.
တခါတလေဆုံကြရအောင်ဆိုတာကိုပြောကြည့်တာဘယ်လိုနေလဲလွဲကူတယ်မဟုတ်လားလူတယောက်နဲ့ဆုံဖို့အတွက်နောက်ထမေးနိုင်တဲ့နီးလန်းနောက်တစ်ခုကိုလည်းလေ့လာကြရအောင်နော်နောက်တနည်းကတော့ကော်ဖီသွားတောက်ကြမလားဆိုတာပဲဖြစ်ပါတယ
် Repeat
Would you like to grab a coffee? Would you like to...Grab a coffee. Would you like to grab a coffee? Would you like to grab a coffee?
တစ်ဖက်လူကမိမိကိုဖိတ်ခေါ်ပေးမယ်လေမိမိဖက်ကမသွားနိုင်တဲ့အခါမျိုးမှာဆိုရင်ဖိတ်ခေါ်မှုကိုရည်ရင်ကြည်ကြည်နဲ့ညှင်းဆုံမှုလုပ်နိုင်ပါတယ်။ကြိုတင်စီစဉ်ထားတာတွေရှိလို့မလိုက်နိုင်ပါဘူးဆိုတာကိုအခုလို့ပြောဆိုနိုင်ပါတယ်
။ Repeat
Sorry I've already got plans Sorry I have already got plans. Sorry, I've already got plans. Sorry, I've already got plans.
Now, ဆုံးတစ်ခုကတော့လူတယောက်နဲ့တနေရာရာမှာဆုံတွေ့ခဲ့ပြီးတွေ့ဆုံမှုကလည်းပျော်စရာဖြစ်နေမယ်ဆိုရင်အဲ့ဒီလူနဲ့နောက်တစ်ခါပြန်တွေ့ချင်တယ်လို့ပြောနိုင်ပါတယ်။နောက်တစ်ခါပြန်ဆုံချင်မှသေးတယ်ဆိုတာကိုအခုလို့ပြောဆိုနိုင်ပါတယ်
။ Repeat
I'd like to catch up again. I would like to catch up againI'd like to catch up again. I'd like to catch up again.
အခုဆိုရင်အဲ့ဒီဝါကျက်တွေရဲ့အတိတ်ဘယ်တွေကိုသိနားလည်ပြီးဆိုတော့နောက်တစ်ခါလေ့ကျင့်ကြရအောင်နော်ဒီတစ်ခါကြာရင်တော့မြန်မာလိုဘာသာပြန်ထားတာကိုထည့်ပြောမှာမဟုတ်ပဲအင်္ဂလိပ်လိုပဲလေ့ကျင့်ကြမှာဖြစ်ပါတယ်အဆင်သင့်ဖြစ်ပြီလားရှင်
Repeat
Repeat
Repeat.
Let's hang out sometime. Would you like to grab a coffee? Sorry, I've already got plans. I'd like to catch up again.
အားလုံးပဲတော်ကြပါပြီတဲ့ထပ်ပြီးတော့လေ့ကျင့်လို့ရင်တော့ sbs.com.au/learnenglish ကိုသွားပြီးတော့လေ့လာနိုင်ပါတယ်နောက်တစ်ခါကြရင်တော့စနေသတင်းကနေစတဲ့သတင်းပတ်ကွန်အကြောင်းကိုလေ့လာကြမှာဖြစ်ပါတယ်ကျမတို့လေ့ကျင့်မှုများလေးလေးတိုးတက်လေးလေးပဲဆိုတာကိုမမေ့ကြပါနဲ့နော်ကျမတို့လေ့ကျင့်တာအတော့ကိုဟုတ်နေပါပြီဒီ podcast ကိုကျမတို့ကKimaregal လူမျိုးတွေရဲ့မြေပေါ်မှာအတန်သွင်းခဲ့တာဖြစ်ပြီးဒီသင်ခန်းစာကိုကျမနဲ့အတူတူလေ့ကျင့်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
။ Subscribe to the SBS Learn English podcast wherever you get your podcasts.